အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကမြန်မာတန်ရုံအပါအဝင်အထင်ကရနေရာတွေကိုတိုက်ခိုက်ဖို့စီစဉ်ခဲ့သူနှစ်ဦးကိုအကြမ်းဖက်မှုတိုင်ပြန်နှိမ်နင်းရေးတပ်ဖွဲ့ကထပ်မံဖမ်းဆီးလိုက်တယ်လို့အင်ဒိုနီးရှားရဲအဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုသွားပါတယ်။ဘူဟီရန်အဂါကိုတော့အချေးပြည်နယ်မြောက်ပိုင်းမှာမနေ့စနေနေ့နှောင်းပိုင်းမှာဖမ်းဆီးနိုင်ခဲ့တာဖြစ်ပြီးဆိုက်ဖူးဘာဟာရီကိုတော့ဘင်ထန်းပြည်နယ်မှာဒီကနေ့တနင်္ဂနွေနေ့ကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဖမ်းဆီးခဲ့တဲ့ဘုံပြုတ်လုသူလိုတန်းတရာရှိထားသူရီယိုပရီတနာဝီဘာဝါကိုစစ်ဆေးမေးမြန်းမှုတွေကနေဒီလူတွေကိုအာဏာပိုင်တို့ရှာဖွေနိုင်ခဲ့တာလို့အမျိုးသားရဲတပ်ဖွဲ့ပြောခွင့်ရဘွိုင်းရာဖလီအာမာကပြောပါတယ်။ဖမ်းဆီးထားသူ၃ဦးစလုံးကအစ္စလာမ်မြေအစွန်ရောက် IS အဖွဲ့ကိုတစ်ဆာခံသူတွေဖြစ်တယ်လို့လည်းဆွဆွဲသွားပါတယ်။ဖမ်းဆီးခံရသူတွေကသူတို့ဟာရိုဟင်ဂျာမွတ်စလင်တွေတိုက်ခိုက်ခံရမှုကိုလက်တုံ့ပြန်တဲ့အနေနဲ့မြန်မာကိုတိုက်ခိုက်လိုတာလို့ပြောတဲ့အကြောင်းလည်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဒါအပြင်အင်ဒိုနီးရှားလွှတ်တော်ရဲဌာနချုပ်နဲ့ရုပ်မြင်သံကြားဌာနတွေကိုတိုက်ခိုက်ဖို့လဲစီစဉ်ခဲ့တယ်လို့လဲရဲတပ်ဖွဲ့ပြောခွင့်ရကဒီကနေ့ပြောဆိုသွားပါတယ်ရှင်။